ဧပြီလ15ရက်နေ့တနင်္လာနေ့ကမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့နှစ်ပတ်လည်မာရသွန်အပြေးပြိုင်ပွဲမှာအကျန်းဖက်ဘုံးပေါက်ခွဲမှုတွေဟာဆက်ဆုပ်ဖွဲ့ကောင်းပြီးတရဲဖို့ကြောင့်လည်းလုံရက်ဖြစ်တယ်လို့သမ္မတဥပမာကအင်္ဂါနေ့ကပြောလိုက်ပါတယ်ဒီအကြောင်းအင်ဖြူရာမှာရှိတဲ့ VOA သတင်းတောက်ဒန်ရောဘင်ဆန်သတင်းပေးပို့ထားတာကိုဒေါ်လာတန်ကတင်ပြပါလိမ့်မယ်ရှင
်တနင်္လာနေ့ကဘော့စတန်မှာဘုံးခွဲတက်ခိုက်မှုတွေဟာဆက်ဆုပ်ရွှန်ရှားပွဲရကောင်းပြီးတရဲဖို့ကြောင့်လည်းလုံရက်ဖြစ်တယ်လို့သမ္မတဥပမာကပြောပြီးဒီတိုက်ခိုက်မှုတွေကိုအကြမ်းဖက်လုပ်ရအဖြစ်ဗဟိုအစိုးရထောက်လှမ်းရေးဌာန FBI ကစုံစမ်းစစ်ဆေးနေတယ်လို့24နာရီတောင်ရှိတဲ့အချိန်တွင်ဒုတိယအကြိမ်ဖြစ်နိုင်ငံကိုထုတ်ပြန်တဲ့ကြေညာချက်မှာပြောကြားသွားပါတယ
် This was a heinous and cowardly act and given what we now know about what took place the FBI is investigating it as
ဒီတိုက်ခိုက်မှုဟာဆက်ဆုပ်ရင်းရှားပွဲကောင်းပြီးတရားပေါ်ကြောင်နဲ့လုပ်ရပါပဲဖြစ်ခဲ့တဲ့အပေါ်မှာစုံစမ်းသိရှိရသလောက်ဒီလောက်ရက်ကိုကျန်းဖက်သမားတွေရဲ့လောက်ရက်ဖြစ်သတ်မှတ်ပြီး FBI ကစုံစမ်းစစ်ဆေးနေပါတယ်အပြစ်မဲ့တဲ့ရက်သားတွေပေါ်ပြစ်မှတ်ထားဘုံခွဲတက်ခိုက်ဓာရီဟာကျန်းဖက်လောက်ရက်ဖြစ်ပါတယ
်ဒါအပြင်မတင်ငါပွေရမှန်သမျှကိုတစ်ဆိုင်ရအာဏာပိုင်တွေကိုအကြောင်းကြားကြမယ်အမေရိကန်နိုင်ငံသားတွေကိုလည်းအကာအကွယ်ပေးနိုင်မှုလိုအပ်တဲ့လူကြုံရေးရည်ရွယ်ဆောင်ရွက်မှုတွေပြုလုပ်ဖို့ကိုသူ့အစိုးရကိုညွှန်ကြားထားပြီးဖြစ်တယ်လို့ဘုံခွဲတက်ခိုက်မှုတွေကိုလည်းစတင်စုံစမ်းစစ်ဆေးနေပြီလို့သမ္မတဥပမာကပြောပါတယ
် What we don't yet know however is who carried out this attack or why whether it was planned and executed by
ဒီတက်ခဲမှုကိုဘယ်သူကလုပ်တယ်ဘာကြောင့်လုပ်တယ်စီစဉ်ချမှတ်ပြီးကောင်းတဲ့ဖော်ရဟာအကြမ်းဖက်ဖွဲ့စည်းတစ်ခုလားပြည်ပကလားပြည်တွင်းကလားဒါမှမဟုတ်မချေမနှက်ဖြစ်နေတဲ့လူတူးရဲ့လုပ်ရလားစသဖြင့်ကျွန်တော်တို့မသိရသေးပါဘူးစပြီးတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်တဲလွန်စတိုင်းကိုလိုက်ပြီးတော့ခြေအခံပြီးတော့ဖြစ်ပျက်ခဲ့တာတွေကိုစုံစမ်းစစ်ဆေးရမှာမို့အချိန်ကြာမြင့်မှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အဖြေထွက်အောင်ရှာနိုင်မှာပါ။အမေရိကန်နိုင်ငံသားတွေကိုထိခိုက်အန္တရာယ်ကြောက်ရွံ့စေခဲ့တဲ့ဘယ်သူပဲဖြစ်ဖြစ်တွေ့အောင်ရှာပြီးတော့တရားဥပဒေအရရေးယူမှာဖြစ်ပါတယ
်။ဒီနေ့ကဘုံခွဲတိုက်ခိုက်မှုဖြစ်ပွားခြင်းပြီးရုပ်မြင်သံကြားတွေပေါ်မှာတွေ့ရှိခဲ့တဲ့ဖြစ်ရပ်တွေကိုသက်သေပြုကာအမေရိကန်နိုင်ငံသားတွေရဲ့အကျဉ်းနာထားတဲ့ဂိူနာစိတ်ဓာတ်နဲ့ကျမ်းဖက်မှုကိုအညံ့မခံတဲ့စိတ်ဓာတ်ကိုကဘာကမြင်တွေ့ခဲ့ရပြီလို့လည်းသမ္မတကပြောပါလေ
The American people refused to be terrorized because what the world saw yesterday in the aftermath of the explosions were stories of heroism and kindness and generosity
မိဂနင်္ဂန်သားတွေအနေနဲ့ကျမ်းဖက်မှုကိုလက်မြောက်ရှုံးမပေးပါဘူးပောက်ကွဲမှုတွေပြည်မနေ့တုန်းကကဘာကတွေ့ခဲ့ရတာကိုကြည့်မယ်ဆိုရင်တတ်သိရှိကြတယ်ကျင်နာမှုတွေပြကြတယ်စည်စနာမေတ္တာထားကြတာတွေကိုတွေ့ရပါလိမ့်မယ်တော်ဝေးပြည်သမားတွေခြေကုန်လက်ပန်းကျနေကြပေမဲ့အနည်းဆုံးဆေးရုံတွေကိုဆက်ပြေးသွားကြပြီးတော့သွေးလူကြတယ်ဒဏ်ရာရတဲ့သူတွေကိုပြုစုဖို့အနားမှာနေပေးကြတယ်သူတို့ဝတ်ထားတဲ့အင်းကြီးတွေကိုဆုပ်ပြီးတော့ပတ်တီးအဖြစ်စီးပေးကြတယ်အသက်ကယ်တင်နိုင်မှုပြေးကူကြတယ်ကမ္ဘာအကောင်ဆုံးတွေမှာပါတဲ့ဆေးရုံတွေမှာဒဏ်ရာရသူတွေကိုဆေးဝင်တန်းတွေကမနာမနေကူသပေးနေကြတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုဟာဘလိုမျိုးနိုင်ငံဖြစ်တဲ့သူများမကောင်းကြံတာကိုဘလိုတုံ့ပြန်တယ်လဲဆိုတာကိုကြည်ချင်းအားဖြင့်သိနိုင်ပါတယ်အတားစိတ်ကင်းတဲ့စေတနာမြတ်တာထားတဲ့တတိရှိရှိတုံ့ပြန်ကြပါလေ
။အင်ကန်နေ့သမရယုံကမ်းမှာ FBI ဌာနညွှန်ကြားရေးမှူး Robert Mueller မိမိလုံခြုံရေးဌာနဝန်ကြီး Janet Napolitano မိမိလုံခြုံရေးဌာနအကြံပေးပုဂ္ဂိုလ် Lisa Manaku အပြင်အင်ပြူရာရှိချုပ် Dennis McDonald တို့ကသမရထံကိုအခြေအနေကိုအစီရင်ခံခဲ့ကြပါလေ။ Boston Marathon ပြည်ပြိုင်ပွဲပန်းဝင်တဲ့နေရာမှာဘုံခွဲတိုက်ခိုက်မှုတွေကြောင့်အသက်ရှင်နေရွယ်ယောက်ျားလေးတဦးပါဝင်လူ3ဦးသေဆုံးကတခြားလူ186ဦးဒဏ်ရာရပြီးအဲ့ဒီထဲလူ18ဦးဟာအခြေအနေစိုးရိမ်ရဆဲဖြစ်ပါတယ် Boston Marathon အပြည့်ပြိုင်ပွဲတိုက်ခိုက်မှုကိုကဘာတခွင်ဖြန့်ချက်ပြီးစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့တာဝန်ယူလုပ်ဆောင်ခဲ့ကြသူတွေကလည်းကဘာမီဆုံးတဲ့အထိမတွေ့တွေ့အောင်လိုက်ရှာမှာဖြစ်တယ်လို့ FBI ကပြောပါတယ် FBI နဲ့အချမ်းဖက်မှုနှိမ်နှင်းအစိုးရရရှိတွေအနေနဲ့သတင်းရရင်ရသလိုသတင်းမီဒီယာအပြင်လူထုထံကိုအသိပေးကြောင်းကြားသွားမှာဖြစ်တယ်လို့လည်းသမ္မတဥပမာကကတိပေးသွားပါတယ်ရှင်